တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှာကုန်ကားတွေဝင်ထွက်နေတဲ့ကချင်ပြည်နယ်ဘက်ကလွယ်ကျယ်နယ်စပ်ကိတ်ကိုတရုတ်အစိုးရကဒီနေ့ဇူလိုင်လ9ရက်နေ့ကစပြီးပြစ်လိုက်ပါတယ်မြန်မာနိုင်ငံမှာကိုဗစ်အတည်ပြုလူနာမြင့်တက်လာနေတဲ့အတွက်တရုတ်ဘက်ကအခုလိုပြစ်လိုက်တာပါမြန်မာနိုင်ငံကစံတင်ကုန်ကားတွေအဓိကသွားတဲ့လွယ်ကျယ်နေစားကိတ်ကိုပြစ်လိုက်တဲ့အတွက်စံကုန်တွေဒီဘလောက်ထိကနေတယ်လဲဆိုတဲ့အကြောင်းရန်ကုန်လာတဲ့သတင်းကိုတော့မှတ်ခွန်ညိုကပြောပြပါမယ်ခင
်ဗျမြန်မာနိုင်ငံထဲကနေတရုတ်ပြည်ထဲကိုစံတဲ့သကွဲအရင်2000လောက်နေ့စဉ်တင်ပို့နေရတဲ့ကချင်ပြည်နယ်ဗမော်မြို့ကလွယ်ကျယ်နေစားကိတ်ကိုတရုတ်ဘက်ကဒီကနေ့စပြီးတော့ပြစ်လိုက်ပါတယ်ဒါကြောင့်တရုတ်နယ်စပ်စံတင်ပို့တဲ့လုပ်ငန်းဟာရခိုင်နှုန်းတော်တော်များများကျဆင်းသွားတယ်လို့မူဆယ်စံကုံစီတိုင်းဒုတိယဥက္ကဋ္ဌဦးမင်းသိန်းကပြောပါတယ
်။ဆွေကျဲတယ်လို့ပြောပြီးအပေါ်ကိုဖိတ်လိုက်တဲ့အတွက်ဆောက်တော့ခွဲကြောင်းမကြီးလား။အချက်ကတော့တော့ကျဆင်းသွားပြီ။ရမဆောက်ကြတယ်လို့ရှိတာ။အဲ့တော့အင်းမဆွေကတော့ဘယ်ကသွားလဲဆိုတော့ဘာလို့ကျဆင်းကြွားသွားလို့ရလဲ။ဘာလို့ကျဆင်းကြမှာဖိတ်လိုက်တော့တရားရခိုင်နှုန်းလုံးဝရတတ်သွားလို့ဆိုလို့ရှိတယ
်။မြန်မာပြည်တွင်းမှာကိုဗစ်ရောဂါစတွေ့ခဲ့တဲ့2020ဧပြီလ1ရက်နေ့ကစလို့မြန်မာနဲ့အတူတူကုံသွယ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့ကဒိတ်တွေကိုတရုတ်ဘက်ကပိတ်ထားခဲ့တာပါ။ဒီကြားထဲတချို့ဂိတ်တွေကိုယာယီပြန်ဖွင့်ပေးခဲ့ပေမဲ့ခုမြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတွေတိုးလာတဲ့အတွက်တရုတ်မြန်မာနှစ်နိုင်ငံနယ်စပ်ဂိတ်တွေကိုတပြေးပြေးပိတ်ဖို့ကြိုးစားနေပုံရပါတယ်။လက်ရှိမှာမူဆယ်မြို့ကကျဉ်စန်းကျော့ဂိတ်တစ်ခုကိုပဲတရုတ်ဘက်ကဖွင့်ပေးထားပါတယ်။ဒါကြောင့်စံကုံတွေတချို့ကကျဉ်စန်းကျော့ဂိတ်ကတစ်စင်းတရုတ်နိုင်ငံပဲပို့နိုင်အောင်ကြိုးစားနေကြပါတယ်။အဲဒီလမ်းဘက်မှာလည်းရင်းနဲ့ရေရွက်ပစ္စည်းတွေအပြင်ကုန်စိမ့်ကုန်ချောက်တင်ပို့တဲ့ကားတွေကလည်းညာနဲ့ချီပြီးတော့ရှိနေတာမို့လို့တရုတ်နိုင်ငံနဲ့ဝင်ဖို့နှောင့်နှေးပိတ်ဆို့နေပါတယ်။ကိုဗစ်ရောဂါစစ်ဆေးတင်းကြပ်မှုတွေကြောင့်တရုတ်ပြည်ထဲကိုရောက်ဖို့ဆိုရင်အချိန်တလလောက်စောင့်ဆိုင်းရပါတယ်။
ရလာမယ်ဆက်ဆံကြောက်ကြတယ်မှာကောင်းပေါ့လို့ရှိပြီးတော့ဆက်ဆံကြောက်တဲ့နေ့မှာဘလောက်ဝင်ရတယ်ဆိုတော့ကားလို့ဆိုစောင့်စောက်ခွဲချက်တော့မျိုးပြီးအသာကားလို့ဆိုတဲ့နေ့မှာအစီတုံး30နဲ့40ကားလည်းမလာပြရကားထောက်နေရတော့ဖြည့်ကျင်းမွားတယ်လာတဲ့ဒီကောင်းအောင်ပဲဘယ်သူမှဆက်မသွားတော့ဘူးအဲ့လောင်းတော့
ကျမ်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့ဇူလိုင်လ9ရက်ညနေ 9:00 ထုတ်ပြန်ချက်အရမူဆယ်မှာပိုးတွေ့အတည်ပြုလူနာသေ34ယောက်ရှိနေပါတယ်မူဆယ်မြို့တစ်ဖက်ကတရုတ်ဖက်မှာလည်းကိုဗစ်ကူးစက်မှုတွေရှိနေလို့ရွှေလီနဲ့ကျယ်ကောင်ကိုဇူလိုင်လ4ရက်နေ့ကစပြီးအသွားလာပိတ်ထားပါတယ်ယူနန်ပြည်နယ်နဲ့တရုတ်ပြည်မှာကြီးအဓိကကုန်သွယ်နေတဲ့မန်စီလမ်းမကြီးကိုလည်းတရုတ်ဘက်ကမနေ့ကပိတ်လိုက်ပါတယ်ဒါကြောင့်လက်ရှိတခုတည်းကျန်နေတဲ့ကျင်စန်းကျော့ဝမ်တိန်ဂိတ်ကိုလည်းတရုတ်ဘက်ကပိတ်လိုက်မှာကိုကုန်တယ်တွေစိုးရိမ်နေကြတာဖြစ်ပါတယ
်။ဝမ်တိန်ဂိတ်ရဲ့အခုအားသားနေရဒီဒင်းတွေကစူးစမ်းမှုတွေများလာတယ်ဒီကောင်လည်းပိတ်ဖို့စိုးရိမ်ရတဲ့အနေအထားတော့ရှိတယ်။ကျော့ကကျင်စန်းကျော့နဲ့ကောင်ဆိုင်ပေါ့ကိုအားသားနေရ
မူဆာတတိဝလံကုန်စည်တိုင်းဒုတိယဥက္ကဋ္ဌဆိုင်းခင်မောင်ပြောသွားတာပါတရုတ်မြန်မာနယ်စပ်ဂိတ်တွေကနေမြန်မာဘက်ကကုန်ကားတွေကိုတရုတ်ကဝင်ခွင့်ပြုထားပေမဲ့လူအဝင်ကိုတော့ပိတ်ထားတာတစ်နှစ်လောက်ရှိပါပြီ။ကတ်ရောဂါနဲ့နိုင်ငံရေးမတည်ငြိမ်မှုကြောင့်မှတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဟာစိန်ခေါ်မှုအများပြားရှိနေတယ်လို့ကုန်သည်တွေကပြောပါတယ်။တရုတ်ဘက်ကအကန့်အသတ်တွေကြောင့်မြန်မာရေထွက်ကုန်တင်ပို့တဲ့နှုန်းအခုနှစ်မှာတိတိတသာကျဆင်းသွားသလိုလမ်းခရီးအချိန်ကျန်ကျမှုတွေကြောင့်သစ်သီးဝလံတွေလည်းပျက်စီးဆုံးရှုံးခဲ့ပါတယ်ရှင်
။မခွန်ညိုပြောပြပေးခဲ့တာပါခင်ဗျာ။